ကျမဖတ်ဖို့အမှတ်စဉ်21လူဘဝအရာတော်များများကိုကျွန်တော်တို့ငယ်ရွယ်စဉ်မှနားမလည်ခဲ့ကြဘူးနားလည်လာချိန်မှာကျွန်တော်တို့နုပြုံမနေတော့ပဲအိုမင်းခဲ့ကြပြီလောကကြီးမှာတချို့အရာတွေရပြုပြင်အစားထိုးလို့ရနိုင်ပေမဲ့တချို့ကလုံးဝမရနိုင်ဘူးသင်ကြိုးစားပန်းစားရယူခဲ့တဲ့အရာကသင်တကယ်လိုချင်တဲ့အရာဟုတ်ချင်းမဟုတ်မင်းသင်လိုချင်တောင်းတခဲ့တဲ့အရာရေထဲကလိုက်ဖြစ်ချင်းလဲဖြစ်မယ်မှန်တဲ့ရပန်းတပွင့်ဖြစ်ရင်လည်းဖြစ်မယ်။ဒါပေမဲ့အဲ့ဒီအရာတွေကရှည်လျားတဲ့တင့်ဘဝခရီးလမ်းကိုထုံးညိပေးတဲ့ညှို့လင့်ချက်မီးအိမ်ဖြစ်တယ်။လူဘဝမှာရာယူပိုင်ဆိုင်မှုတွေရှိသလိုပေးဆက်ဆုံးလို့ရတာလည်းရှိတယ်။ရာယူခြင်းနဲ့အဆုံးရှုံးခြင်းကိုနားလည်ခဲ့ရင်လူတွေဟာရာယူပိုင်ဆိုင်ပြီးနောက်ဆုံးရှုံးသွားမှာကိုလည်းကြောက်မနေတော့ဘူး။ဆုံးရှုံးတဲ့အချိန်ဆုံးရှုံးခြင်းနဲ့မှာကိုယ့်ကိုပြောင်းမသွားအောင်ဘယ်လိုနေထိုင်ပြုမူရမလဲဆိုတာကိုနားလည်ကြလို့ဖြစ်တယ်။အယောင်ဆုံးတဲ့လောကကြီးမှာဆွဲဆောင်ဖျားယောင်းမှုတွေလည်းများလုံးနေ။များသောအားဖြင့်ဒီလိုအချိန်မှာလူတွေဟာအလွဲတကူလောဘယမန်တက်တက်ကြတယ်။တချို့ကဥစ္စာပစ္စည်းကိုအသက်နဲ့ရင်မြှောက်ဖွေးကြတယ်။တချို့ကဥစ္စာမရခဲ့တယ်လို့အသက်လည်းမပါခဲ့ပြန်တော့ဘူး။တချို့ကတပါးသူကိုနားလည်ဖို့အချိန်အများကြီးရင်းခဲ့ပြီးကိုယ်တန်ဖိုးကိုရှော့ချကြတယ်။တကယ်လို့ဘဝတော်သူတို့ဘာရဲ့အပြုမှုလိုအပ်ချက်တွေအတွက်တောင်းဆိုမှုနည်းလေတင်းဘဝပျော်ရွှင်ရလိမ့်ဖြစ်တယ်။ဒီလောကကြီးလှပနေလို့ကျွန်တော်တို့အသက်ရှင်နေတာမဟုတ်ပါဘူးကျွန်တော်တို့အသက်ရှင်နေလို့ဒီလောကကြီးလှပနေတာပါဘဝမောပန်းရတာအချိန်နှဲငယ်ကိုရှင်သန်ဖို့အသုံးပြုပြီးအချိန်တော်တော်များများကိုရှင်ပြိုင်ဖို့အသုံးပြုနေလို့ဖြစ်တယ်လူသားတွေရဲ့ဉာဏ်ပညာရှေးလူကြီးတွေရဲ့အစိုးအမိတ်အတွေ့အကြုံတွေနဲ့ထည့်ဝှက်ထားတာမဟုတ်ဘူးကိုယ်စိတ်ဝိညာဉ်နဲ့တိမ်ငုံနေတာဖြစ်တယ်ကိုယ့်ကိုယ်စီယုံသိမ့်သွင်းနိုင်တာဟာအသိပညာရဲ့အောင်နိုင်ရည်ဖြစ်တယ်ကိုယ်ကိုလှုံ့ဆော်နိုင်တာဟာစိတ်တည်းရဲ့ကြီးမြတ်ခြင်းဖြစ်တယ်။ကိုယ်ကိုအောင်းနိုင်တာဟာဘဝရဲ့ရင့်ကျက်ခြင်းဖြစ်တယ်။ဝေးဝေးကြည်ပါ။ဒါရလှပတဲ့ရှုခင်းကိုတင်တွေ့လိုက်မယ်။ရှုခင်းနဲ့ဝင်းလျှောက်ကြည်ပါ။သင်ဟာလည်းတခြားသူရဲ့မြင်ကွင်းမှာလှပတဲ့ရှုခင်းဖြစ်တယ်။ကျမဖတ်ဖို့အမှတ်စဉ်22လူဘဝမှာအစမ်းလေးကျင်တယ်ဆိုတာမရှိဘူး။တိုက်ရိုက်ထုတ်လို့မဝင်ရှိတယ်။တကယ်တော့ဘဝဆိုတာပြောစရာပါဘဝကကျွန်တော်တို့ကိုဘယ်လိုပျော်ဖို့သင်ပေးနေခဲ့ပါလဲလူတွေရဲ့အသိဉာဏ်ကကြီးကျယ်မြင့်မြတ်တယ်အဲ့ဒီအသိဉာဏ်ကမျှော်လင့်ချက်မေ့နေသူတယောက်ကိုမျှော်လင့်ချက်ရှိလောက်လှုပ်ဆောင်နိုင်တယ်လို့မျှော်လင့်ချက်ရှိသူတယောက်ကိုလည်းမျှော်လင့်ချက်မေ့သူဖြစ်အောင်လှုပ်ဆောင်နိုင်တယ်ကမကောင်တကောင်ဟာသူ့ကိုယ်ရင်းကသဲတွေကိုလှပတဲ့ပလဲတစ်လုံးဖြစ်အောင်တသက်တာအချိန်ကိုသုံးရတယ်မိုးရွာပြီးသားမှာလှပတဲ့တက်တန်တစင်းဖြစ်ဖို့မရင်မတတ်နိုင်တဲ့ရေစုံရေမွားတွေစုဝါတဲ့တကယ်လို့ဒါရီကိုဖြစ်ပြီးထပ်ဖြစ်တဲ့ဒုက္ခအခက်ခဲတွေလို့သဘောထားခဲ့ရင်အဲဒီဒုက္ခအခက်ခဲတွေပြီးတဲ့နောက်လှပတဲ့ပလဲတစ်လုံးလှပတဲ့တက်တန်တစင်းထွက်ပေါ်လာခဲ့ဦးမယ်မဟုတ်ပါလားဘဝဆိုတာအစင်းမြင်းပွင့်တဲ့မညိုးပန်းတဲ့ဖွင့်ဆိုရင်ဒုက္ခအခက်ခဲတွေကပန်းဟူကြီးထွားတန်မာစေတဲ့မြေဩဇာပဲဖြစ်မယ်မျိုးစားမရတဲ့ပန်းဟာညိုနွမ်းခြောက်သွေးလွဲသလိုအခက်အခဲဒုက္ခတွေကိုရင်မဆိုင်ဘူးသူတွေကပြီးပြည့်စုံတဲ့ဘဝကိုမရနိုင်ဘူးလူအများရဲ့ကွဲလွဲတဲ့ထင်မြင်ချက်အကြံဉာဏ်တွေကြားမှာရှင်းစရာမယ့်လမ်းပြောင်းနေခဲ့ပြီလားလူတွေရဲ့သွေးထိုးဖျားယောင်းတဲ့ဇာတ်တွေကြားမှာအခက်အခဲကိုဖျက်ကျော်ဖို့အတောင်တစုံမဲ့နေခဲ့ပြီလားကြံခိုင်မှုကိုမရွေးချယ်ခဲ့တဲ့အားပေးဇာတ်တွေမကြားခဲ့ရတဲ့ရင်တစုံမှာလမ်းပြမဲ့ထုံးတောက်တဲ့နေရောင်တွေကင်းမဲ့နေခဲ့ပြီလားစိတ်မပူပါနဲ့အားမငယ်ပါနဲ့ယူသားစစ်မှန်ခြင်းတွေကိုအော်ခေါ်နေတဲ့ကိုရင်ဘတ်တဲ့ကနှလုံးသားရဲ့အသံကိုနားထောင်လိုက်ပါနှလုံးသားရဲ့အလင်းရောင်ကသေကိုလမ်းပြခေါ်ဆောင်သွားပါလိမ့်မယ်လူဝလမ်းခေတလျှောက်မှာဂျိုင်းကွက်တွေအကွေးအောက်တွေရှိတယ်ဆိုတာဓမ္မတာပါဘလို့အခက်ခဲနေပဲကြုံရပါစေဘလို့ဆင်းရဲဒုက္ခနေပဲရင်ဆိုင်ရပါစေဘလို့ပဲမျှော်လင့်ချက်မဲ့ပါစေဘယ်နှခါပဲခလုတ်တိုက်လဲကြပါစေကျန်တဲ့ခံထရဖို့မမေ့ပါနဲ့လက်မလွတ်ပါနဲ့တကြိမ်ထရတိုင်းအောင်မြင်မှုဟာသင်နဲ့ပိုနေလာခဲ့ပါပြီခွင့်လွှတ်ခြင်းဆိုတာသူတော်ကောင်းတရားတစ်မျိုးဖြစ်တယ်အမုန်းရံညိုးတွေကိုပယ်ပြတ်စေနိုင်တယ်စိတ်ကောင်းစင်နာရှိတဲ့လူတယောက်မတော်တဆအမားယွင်းလှုပ်ခဲ့မိရင်ခွင့်လွှတ်ပေးလိုက်ပါခွင့်လွှတ်ခြင်းဆိုတာသူတော်ဘဝကိုကောင်းကောင်းဆက်ဆံတဲ့နေဖြစ်တယ်သူ့ကိုခွင့်ရတစ်ခုပေးတာဟာကိုယ်လည်းအပြစ်မတင်ဒေါသမကြီးစေတဲ့အခွင့်အရေးတခုပေးလိုက်တာနဲ့တူတယ် ကွင်လွချင်းရဘဝမှာယုံကြည်မှုကင်းမဲ့သွားသူကိုအခွင့်အရေးတစ်ခုပေးတာဖြစ်တယ်။နှွေးထွေးမှုပေးတာဖြစ်တယ်။သူတစ်ပါးကိုကွင်လွတာဟာကိုယ်စိတ်ကိုကြည်လင်ပေါ်ပါစေတယ်။ကွင်လွစိတ်ကလေးတွေကိုရင်ထဲထည့်ထားကြရအောင်။ဘဝကလကောက်ဆွဲဖွင့်လိုက်ပြီးဆိုမှတော့စိတ်ပါလက်ပါနဲ့အကောင်းမြင်စီမွေးပြီးငါကပြရမယ်။ခြေတလန်းစလှမ်းလိုက်ပြီးဆိုတော့နဲ့ဂျိုင်းခွက်အကွေးကောက်တွေလည်းနောက်မဆုတ်ဘူး။နေဘူးမိုးရွာလည်းမရှောင်ပဲငါဆက်ကောင်ငါပြီးတဲ့ထီအောင်အောင်မြင်မြင်ကပြသွားမယ်လူဘဝလမ်းခရီးကိုကိုယ်တိုင်ရှောက်ရတယ်တခြားသူကတင့်တော့ကိုစားရှောက်ပေးလို့မရဘူးတင်းတော်ကျော်ကအလင်းတန်းကိုတင့်ရိတ်ဝါမျိုးသွားမှစိုးမကြောက်ပါနဲ့ဘဝမှာနေအောင်ကြီးနဲ့တစ်ချိန်တစ်ခါမျက်နှာချင်းဆန်ရတာဟာလေဂုံတစ်မျိုးပါကျွန်တော်ဘဝမှာပထမဆုံးလက်ခံရရှိခဲ့တဲ့ဆရာတော်တော်ကိုယ်တိုင်ရေးသားပေးဖို့တဲ့မွေးနေ့ဓမ္မလက်ဆောင်တွေရှိပါတယ်အားလုံးအတွက်တက်စင်မျှဝေပေးလိုက်ပါတယ်ဒီတစ်ပတ်ထဲမှာတိုက်တိုက်ဆိုင်ဆိုင်မိမိခင်မင်းလေးစားအမြဲအားပေးနေတဲ့နိုင်နိုင်စနီဆိုတဲ့ဘလော့ဂါတစ်ယောက်နဲ့စကားပြောပြတယ်တည်တာတော့လွန်ခဲ့တဲ့၄နှစ်လောက်တည်းရပါအီးမေးလ်နဲ့ဆက်သွယ်ပေးခဲ့ကြပါတယ်လလို့စင်အမေရိကန်နိုင်ငံဘော့စတန်မှာရှိတဲ့ဟာဗတ်တက္ကသိုလ်အကြောင်းရေးထားတော့အမေရိကန်မျိုးရောက်နေတဲ့တူတယ်လို့ထင်လို့မေးပို့လိုက်တာရောက်နေတယ်တဲ့ဒါနဲ့ဖုန်းနဲ့စကားတွေပြောပြတယ်ပထမတစ်ခါတော့အလုပ်သွားတော့မှမဟုတ်10မိနစ်လောက်ပါနောက်ရက်တော့ပြောပြကြပါတယ်ဒိုင်းနိုင်စနေရဲ့စာတွေကိုစဖတ်တဲ့အရန်သဘောကျပြီးအထူးသဖြင့်အမေအကြောင်းလေးတွေစိတ်တက်ခွန်အားတက်စေမဲ့အရေးသားလေးတွေစိတ်တက်မြင့်တွေစောင်းမလေးတွေဘာသာပြန်စောင်းမလေးတွေအမတ်တရရိုက်ထားတဲ့မှတ်တမ်းတက်ပုံလေးတွေနဲ့အတူရည်စရာမောစရာဟာသားလေးတွေကိုအထူးနှစ်သက်မိလို့မကြာခဏဆိုသလိုဝင်ရောက်ဖတ်ရှုအားပေးပြတာပါနောက်တစ်ခုတိုက်ဆိုင်တာကလလုံးစင်မှာပဲကြားရောက်တဲ့နိုင်နိုင်စနေရဲ့မွေးနေ့ဆိုတာသိရတယ်လေသူကတော့နေရာတဲ့မှာရောက်စားဆိုတော့အဆအဆရရနေသားကြောင်နေနေရတယ်ထင်ပါရဲ့သူမွေးနေ့ကိုလည်းတိတ်ပြီးတော့အကြီးကြီးကျယ်ကျယ်လှုပ်ဟန်မတူပါဘူးရင်းနေတဲ့မိတ်ဆွေများနဲ့တူတူဒိတ်ဒိတ်ကျင်းပါမယ်နဲ့တူပါရဲ့ဒါတော့သူမရဲ့စာဖတ်ပရိသတ်တရားပြောလို့နိုင်နိုင်စနေကိုမေးကြည့်တော့ဒီဇင်ဘာလ10ရက်နေ့ကသူမွေးနေ့ပါတဲ့စနေသမီးပါဖေရတဲ့ဒီတော့စိတ်ထဲမှာစံနာလေးတခုဖြစ်လာတယ်။အေးလေအကောင်းဆုံးဓမ္မလက်ဆောင်လေးပေးလိုက်ပါအောင်မယ်။နေနိုင်စနေမွေးနေ့အတွက်ဆိုပြီးစာလေးရေးပို့ပြလိုက်ပါတယ်။မွေးနေ့ဆုတောင်း2010ခုဒီဇင်ဘာလ10ရက်နေ့မှာကြာရောက်မြင့်ဝင်းနေပိုင်ရှင်စနေသမီးနိုင်နိုင်စနေပျော်ရွှင်ခြင်းနည်းရသောမွေးနေ့ပေါင်းများစွာနေပေါင်းရာကျော်တိုင်းကိုကျမ်းမာစေချမ်းသာအောင်မြင်မှုတွေတဝေးတစ်ပိုင်ခြင်းနဲ့ဖြတ်သန်းနိုင်ပါစေ။နောက်ပြီးတော့ကိုမွေးနေမှာတရားများလဲစင်ကျင်နှလုံးတွင်နိုင်ပါစေ။မစနေလူဘောလူခန္ဓာကိုခိုင်ခတ်မှကြောတဲ့အုတ်ကြောက်တံမဏိတွေနဲ့တိဆောက်ထားတာမဟုတ်ပါဘူး။တံမဏိစရာတွေနဲ့တိဆောက်ထားတဲ့အရာဝတ္ထုတွေတောင်ပြိုကျပြတ်စည်းတတ်သေးတယ်ဆိုရင်လည်းလေကူပြိုကျပြတ်စည်းမဲ့ရုပ်နာနေနဲ့တိဆောက်ထားတဲ့လူဘောကလူခန္ဓာရဲ့မတည်မြဲမှုကိုစင်ကျင်နှလုံးတွင်ပြီးလက်ခံနိုင်မှုလိုပါတယ်။ငါလည်းပဲတနေ့တစ်နေ့အိုဘက်နာဘက်သေဘက်တို့တပြေပြေချင်းဦးတည်နေတာပါလားမနေ့ကနိုင်နိုင်စနေနဲ့ဒီနေ့နိုင်နိုင်စနေမတူတော့ပါလားမနေ့ကနိုင်နိုင်စနေနဲ့ဒီနေ့နိုင်နိုင်စနေလည်းမတူတော့ပါလားလို့စင်ကြီးနှလုံးသွင်းပြပါမိမိဘဝရဲ့ခန္ဓာမှာဖြစ်ပေါ်နေတဲ့ရုပ်နာဖြစ်စဉ်တွေကိုသိနေတဲ့နှလုံးသားလက်ခံနိုင်တဲ့နှလုံးသားဟာတကယ်ပဲအင်အားကြီးမှလာပါတယ်ဘဝမှာဘယ်အရာမှမတည်မြဲပါဘူးမမြဲပါဘူးဆိုတဲ့အဲ့ဒီသဘောတရားတစ်ခုတည်းသာတည်မြဲနေတာပါဘဝရဲ့မတည်မြဲခြင်းအနိစ္စတရားကိုကာကနနအထီးထီးမိမိစင်ကျင်နှလုံးသွင်းနိုင်တဲ့ဉာဏ်ဟာတကယ်ဘဝရဲ့ကုသိုလ်မင်္ဂလာတစ်ပါးပါအဲ့ဒီမင်္ဂလာတရားဟာထိခိုက်လွယ်တဲ့လူနှလုံးသားကိုတန်မဏိလိုမာကျော်ခိုင်မာစေပါတယ်ဘဝအတွက်အင်အားတစ်တရုပ်လည်းဖြစ်စေနိုင်ပါတယ်လူဘဝမှာနေထိုင်ခွင့်ဗီဇာသက်တမ်းရှိသည့်ရဲ့အတွင်းအမေမွေတို့ကပါလာတဲ့မြင့်မြတ်တဲ့နှလုံးသားကိုအရင်ပြုပြီးအမေမွေတို့ကပါလာတဲ့လက်ဆယ်ချောင်းကိုအမျိုးပါသောသာသနာတိုင်းပြည်အတွက်အကျိုးရှိစေအသုံးချတတ်ဖို့လည်းအထူးလိုအပ်ပါတယ်အသုံးချရဖို့အတွက်မှတ်သားတူယူဝယ်ရာစာပေရတော့ပုဂ္ဂိုလ်မျိုးစား၃မျိုးရှိပါတယ်မိမိအကျိုးသူတစ်ပါးအကျိုးအတွက်လှူဆောင်တဲ့အားထုတ်သူတဲ့ဇမလူချင်းထုတ်တည်ထားဖို့ကအသိပညာအလိမ္မာနဲ့ပြည့်စုံတဲ့အမျိုးကောင်းသားအမျိုးကောင်းသမီးဟာလက်ရှိလူဘဝရသည့်အခိုက်နေရသည့်အခိုက်မိမိအတွက်ကျန်းမာရေးစီးပွားရေးပညာရေးကုသိုလ်ရေးတွေပြည့်စုံအောင်ကြိုးစားပါအားထုတ်ပါနောက်ပြီးမိမိရရှိထားတဲ့စီးပွားအဥ္စာမိမိတက်ထားတဲ့ပညာရေးများကိုစွာရှိသလောက်လှုပ်တင်လှုပ်ထိုက်တဲ့မိမိမိသားစုအတွက်အမျိုးသားရေးအတွက်သာသနာအတွက်ဘာသာအတွက်ရဲရင်းရွာကြီးနိုင်ငံတော်အတွက် ကိုဘောဂျေဆုရှိချောင်းရည်ဘူးတဲ့မိဘဆရာသမားတငယ်ချင်းမိတ်ဆွေစတဲ့အများအကျိုးတည်ဖို့ဆောင်ရွက်ရမယ်တဲ့တည်ဖို့ဆောင်ရွက်ပါဆောင်ရွက်နိုင်အောင်လေကြိုးစားရမယ်နံပါတ်2အများအကျိုးမတည်ဖို့နိုင်ကမိမိဘဝအတွက်ပြည့်စုံအောင်ဆောင်ရွက်အားထုတ်သူနံပါတ်1ပုဂ္ဂိုလ်ဟာတကယ်လို့မျိုးပါသာသာသနာအကျိုးစတဲ့ပရိဒတ်မဆောင်ရွက်နိုင်ရင်လေကိုယ့်ရဲ့ကြိုးစည်းဝါမိမိရဲ့ဘဝရည်ရွယ်အတွက်တော့ပြည့်စုံအောင်ဆောင်ရွက်လိုက်ပါတဲ့နံပါတ်3အထက်ပါနှစ်မျိုးစလုံးမစွမ်းကမကောင်းမှုတွေပြုလုပ်ခြင်းမှာရှောင်ကျဉ်ရန်နံပါတ်3ပုဂ္ဂိုလ်ကကိုယ်ပေါ်တော့လည်းပြည့်စုံအောင်မဆောင်ရွက်နိုင်ဘူးအများကြီးဖြစ်တဲ့ပရာဟိတာကိုလည်းလုပ်ဖို့မစွမ်းနိုင်ရင်တော့ကိုယ့်ကိုအပြစ်ကင်းအောင်နေလိုက်ပါတဲ့အပြစ်မကင်းတဲ့အကုသိုလ်တရားတွေကိုကိုယ်နဲ့ပြုလုပ်ခြင်းနှုတ်နဲ့ပြောဆိုခြင်းစိတ်နဲ့ကြံစည်စိတ်ကူးခြင်းမှာရှောင်ရှားလိုက်ပါတဲ့ဒါအစာပြေရလာတဲ့အမှတ်သားဝင်ရလိုက်နာစရာလေးတွေပါဒါကြောင့်နံပါတ်1မျိုးစားတဲ့ကိုပါဖို့ကြိုးစားကြရမှာပါတကယ်တော့လူဘဝရခြင်းအနှစ်သာရဟာစေဝါဥစားတွေပေါ်တာရုပ်ချောတာပညာတက်တာဂုံရှိတာမဟုတ်ပါဘူးကိုယ်တိုင်ရှာဝေစုဆောင်ထားတဲ့ဥစ္စာနဲ့ကိုကြိုးစားထားတဲ့ပညာနဲ့စွာရှိသလောက်အများကျိုးတည်ဖို့ဆောင်ရွက်ဖို့သာအဓိကပါကိုယ်အမိပြုပြီးအများသူငါစိတ်ချမ်းသာတာတို့အများကျိုးတည်ဖို့ဆောင်ရွက်ခြင်းတွေဟာတကယ်တမ်းလူဘဝရဲ့အနှစ်သာရပါလောကမှာအများအကျိုးမဆောင်ရွက်သေးရကိုအကျိုးဆိုတာမပြည့်မြောင်နိုင်ပါဘူးအများအကျိုးဆောင်ရွက်နေရင်ကိုအကျိုးလည်းအလိုလိုပြည့်မြောင်နေပါတယ်ဒါကြောင့်ရာခေလာတဲ့လူဘဝလူခန္ဓာကိုပိုင်ဆိုင်နေရစဉ်တင်မင်းကလက်မအူးခင်လူဘဝမှာနေထိုင်ခွင့်ပြီးသားတတ်တန်းရှိနေစဉ်နံပါတ်1မျိုးစားဖြစ်တဲ့မိမိကျိုးသူတစ်ပါးအကျိုးသူမဟုတ်အတ္တဟိတပရဟိတနှစ်မျိုးစလုံးစွမ်းဆောင်နိုင်သူဖြစ်ပါစေလို့ဆုတောင်းမြတ်တာပြုလိုက်ပါတယ်ဂျမဖတ်ဖို့အမတ်စင်23ပင်ကူအောင်မြင်မှုကိုထိုင်ပြီးခံစားနိုင်သောသူရက်လုတ်ခဲ့တဲ့ပိုက်ကုံကြောင့်ဖြစ်တဲ့ပဇွန်နီးမြန်တောက်ပလိုက်တဲ့နေဟာသူ့ရဲ့ကြာရှုံးနေဖြစ်တယ်ချိန်ဝင်ပူပင်းနိုင်တဲ့ဘက်ကိုတင်းဆောင်နေလှော့ထမ်းရက်တဲ့သွားရည်နဲ့ပိုင်းဖြတ်တဲ့အလုံးပဲလှုပ်တယ်ပူစီပေါင်းအမုတ်ခံရတာနဲ့မြောက်မြောက်တက်တယ်။နာယီစမတ်ကိုပြန်ရောက်ပေမဲ့မနည်းရာချင်းမဟုတ်တော့ဘူး။အစ်တကြားသည်အပြင်းမမလှပေမဲ့ပြေးဝရဲအုံနောက်ရှည်တယ်။တန်လိုက်အိမ်မြောင်းတွေးတော့မှုတည်ငိမ့်နေရှင်းနောက်တောင်းမြောက်ဘဲဘန်းမှဘတ်မရဘူး။ပန်းအိုးအပြင်းမလှပေမဲ့ရင်ထဲဟာဝက်ကိုမဖုံးမိထားနိုင်ဘူး။သိရွံစိမ့်လန်းချိန်မှာပင်မြင့်ထက်မှနေပြီးဂုံယူဝင်ကြွားတယ်။ပြတ်သုံးချိန်မှာလေနဲ့တူလေချင်းခံရတယ်သာသမီတွေကိုစိုးစုံးပါရင်ထမင်းစားဝိုင်းမှာမစုံးပါနဲ့လူကြီးတွေစိတ်ဆင်းရဲရတယ်လို့ကလေးတွေလည်းအစားပြတ်တယ်တိမ်လုံးနဲ့စိတ်ညစ်ရတယ်သာသမီတွေကိုလွမ်းတဲ့မိဘတွေရဲ့အလွမ်းကစီးတဲ့ရင်နဲ့တူတယ်အမြင်မပြတ်စီးစင်းနေမိဘကိုလွမ်းတဲ့သာသမီတွေရဲ့အလွမ်းကလေတိုးခံရတဲ့သိရွက်နဲ့တူတယ်လေတိုးရင်သိရွက်လှုပ်တယ်လေညင်ရင်သိရွက်ညင်တယ်စကားပြောစီးမြေ3ခု1ဟုတ်မှန်သောစကားကိုဆိုပါ2ဟုတ်မှန်သောစကားပြောခွင့်မရရင်စိတ်စိတ်နေပါ3ဟုတ်မှန်သောစကားဆိုခွင့်မရစိတ်စိတ်နေခွင့်မရပဲဖြစ်နေရင်လိင်ညာစကားပြောရရင်တန်သူကိုမထေခိုင်အောင်ပြောပါသူတော်ဘာထန်အနေငယ်တာလုံသောမနာလိုဖြစ်ခံရမည်သူတော်ဘာထက်အများကြီးတာလုံသောအားကြခြင်းခံရမည်ဘီးနက်စ်ရုပ်ထုဟာအကောင်းမြေဝါရီသမားတွေရဲ့အမြင်မှာလှပါနေပေမဲ့အဆိုးမြေဝါရီသမားတွေရဲ့အမြင်မှာမတန်မစွမ်းဆန့်နေလိမ့်မယ်ပထမချိန်ကောင်းအောင်လုပ်နိုင်ဘူးဆိုတော့မခက်ဘူးခက်တာအချိန်ချင်းတိုင်းကိုကောင်းအောင်လုပ်နိုင်မှုပါပဲတတိရှိသူတွေရဲ့ခြေလမ်းတိုင်းဟာလမ်းဖြစ်တယ်အသိဉာဏ်ရှိသူတွေကဘယ်လမ်းဟာအကောင်းဆုံးလမ်းဆိုတော့သိတယ်လွမ်းဆိုခြင်းဟာလူကိုနှိပ်စက်ပေမဲ့လူရဲ့ခြင်းစရိုက်ကိုတည်ငြိမ်အောင်ခြေချင်းမြစ်တာတွေပိုနံ့နေအောင်လေ့ကျင့်ပေးတယ်သူ့ကိုလွမ်းဆိုတာဟာနှွေးထွေးခြင်းတစ်မျိုးကိုယ်လွမ်းဆိုခံရတာဟာပျော်ရွှင်ခြင်းတစ်မျိုးအချစ်ဆိုတဲ့အရက်ကို2ယောက်တူတောင်းရင်ချိုတယ်။3ယောက်တူတောင်းရင်တော့ခါးသေးတဲ့အစိတ်ဖြစ်တယ်။ခွင့်လွှတ်ခြင်းဆိုတာသူတစ်ပါးကိုလက်ဆောင်ပေးဖို့အကောင်းဆုံးလက်ဆောင်ဖြစ်တယ်။တကယ်လို့ခွင့်လွှတ်ခြင်းကိုကိုယ်တပဲတင်းထားရင်တော့တင်းထားတာဟာဝမ်းနဲ့ကြေကွဲခြင်းရဲ့အစဖြစ်တယ်။ဓမ္မဖတ်ဖို့အမှတ်စဉ်24ရေကြီးတစ်ခွက်ထဲရေနောက်တစ်စက်ကြာတာနဲ့ရေတစ်ခွက်လုံးညစ်ပတ်သွားတယ်ရင်နောက်တစ်ခွက်တဲ့ရေစီတစ်စက်ကြာယုံနဲ့ရေတစ်ခွက်လုံးမကြည့်နိုင်ဘူး လောကမှာကိုယ့်စီရနေသူတစ်ပါးခိုးယူလို့မရတဲ့ပစ္စည်း၃မျိုးရှိတယ်။စာဝိဒအစာရင်နဲ့အစာစာရင်းနှဲထည့်ဖွက်ထားတဲ့စေကူးအိမ်မှအုံနောက်ထဲထည့်လိုက်တဲ့စာပေအသိပညာမြင်းတွေဟာပျော်ပြောင်းတဲ့မြေပေါ်မှာအလွယ်တကူခြေခေါက်နိုင်တယ်။လူတွေဟာချုံမေနဲ့မူသားစကားမှာအလွယ်တကူလဲကျနိုင်တယ်။တကယ်လို့စာမဖတ်ဘူးဘုသူတော်မတူပါဘူးဆိုရင်လက်ကြီးမိုင်ပေါင်းဘယ်လောက်လျှောက်ခဲ့လဲ။သင်ဟာစာပို့လို့လေတဦးမျှတာပါပဲ။ထိန်းတစ်ဖက်ချုံတဲ့အိမ်ဆိုတာမရှိသလိုစိတ်တူကိုယ်တူလူနှစ်ယောက်မရှိနိုင်ဘူး။ကံကောင်းခြင်းဆိုတာအခွင့်အရေးနဲ့သင်ကြိုးစားမှုတွေထိတ်တိုက်စုံတဲ့အချိန်ဖြစ်တယ်။တကယ်လို့စောင့်မဲစောင့်နေခဲ့ရင်ဖြစ်လာမှအသက်ကြီးပြီးအိုမင်းတော့တာပါပဲ။တင်းငယ်ရဲ့ပြုလို့ဆောင်ရွက်ချက်ကကြီးမားတဲ့အပျော်တသက်ကိုအောင်းနိုင်တယ်။ရှေ့လူရဲ့ခြေရာကိုလိုက်မရှာနဲ့သူ့ရဲ့ရည်မှန်းချက်ပန်းနိုင်ကိုပဲရှာပါ။နှလုံးသားရဲ့ကိုယ့်ကိုထင်မှားနိုင်တာဟာအသိဉာဏ်နဲ့လို့ဖြစ်တယ်။နှလုံးသားရဲ့သူတစ်ပါးကိုထင်မှားနိုင်တာဟာဂရုဏာတရားကင်းလို့ဖြစ်တယ်။ဒီမောကြီးဟာလူလူချင်းရဲ့အကွာအဝေးကိုနေတဲ့ထက်နေစေတယ်။ဗကြခဏကောင်းပြန်လှည့်သူဟာဘယ်တော့မှခရီးဝေးမရောက်နိုင်ဘူး။ငငယ်တော့ပျော်ရွှင်မှုလွဲကူခဲ့တယ်။ကြီးလာတော့လွဲကူမှပျော်ရွှင်တော့တယ်။လူတို့ချိုးဟာသူတို့ဘဝမလပလိုက်တာလို့ခဏခဏညည်းဆိုကြတယ်။တကယ်တော့သူတို့မှာအလှပအောင်မြင်နိုင်တဲ့မျက်လုံးတစ်စုံမဲ့နေလို့ဖြစ်တယ်။ငွေဆိုတာရေးလို့ပါပဲ။ငွေခန်းရင်ငတ်သေးတတ်တယ်။ငွေမလွန်းရင်နေသေးတတ်တယ်။ကျမဖတ်ဖို့အမှတ်စဉ်25လူတသက်မှာဖွက်ထားလို့မရတဲ့အရာ3မျိုးရှိတယ်။အဲ့3မျိုးကချောင်းဆိုးတာ၊ဆင်းရဲတာနဲ့ချက်တာဖြစ်တယ်။ဒီအရာ3မျိုးကိုဖွက်ထားခြင်းလေးလေးပေါ်လေးလေးပါပဲ။လူတသက်မှာမပြုံးတည်တဲ့အရာ3မျိုးရှိတယ်။အဲ့3မျိုးကခန္ဓာကိုယ်၊ငွေကြေးနဲ့အချစ်ဖြစ်တယ်။အဲ့ဒီအရာ3မျိုးကိုပြုံးတည်လေအကျိုးမရလေဖြစ်တယ်။လူတသက်မှာမြဲမြဲဆွဲထားလို့မရတဲ့အရာ3မျိုးရှိတယ်။အဲ့3မျိုးကအသက်အချိန်နဲ့အချစ်ဖြစ်တယ်။အဲ့ရ3မျိုးမြင်းမြဲဆွဲထားခြင်းလေးလေးဝေးဝေးတော့လေးဖြစ်တယ်။လူတသက်မှာလွမ်းဆုတန်းတာဖို့မသိတဲ့အရာ3မျိုးရှိတယ်။အဲ့3မျိုးကဘေးရန်တွေရေတည်ဆုံးခြင်းနဲ့အချစ်ဖြစ်တယ်။အဲ့ဒီရ3မျိုးကိုလွမ်းဆုလေးစိတ်ရဲ့ပင်ပန်းကြီးလေးဖြစ်တယ်။လူဝါရဲ့ဝမ်းနဲ့ကြေခွဲစရာအကောင်းဆုံးဆိုတော့မနေ့ကဆုံးရှုံးခဲ့တဲ့အရာသိမ်းများနေလို့မဟုတ်ဘူး။မနေ့ကဆုံးရှုံးခဲ့တဲ့အရာတွေရနေနလမထနိုင်တာဖြစ်တယ်လူဘွားရဲ့တုံးအဆုံဆိုတာမျက်စိရှိရထောင်ချောက်ကိုမမြင်တာမဟုတ်ဘဲနဲ့အဲ့ထောင်ချောက်ထဲဒုတိယအကျင့်လဲကြတာဖြစ်တယ်ဘွားရဲ့အထီးကျန်ဆုံဆိုတာစောင့်နေတဲ့လူမလာသေးတာမဟုတ်ဘူးလုံသားတွေကနေအဲ့ဒီလူထွက်သွားတာဖြစ်တယ်လူဘွားရဲ့အနာကျင်ဆုံဆိုတာကိုချစ်တဲ့လူကိုမပိုင်ဆိုင်ရတာမဟုတ်ဘူးကိုချစ်တဲ့လူကိုပျော်ရွှင်မှုမပေးနိုင်တာဖြစ်တယ်လူဘွားရဲ့အကျဉ်းနူးဆုံဆိုတာပန်းစည်းတစည်းကိုရလိုက်တာမဟုတ်ဘူးပန်းစည်းတွေကြတဲ့အမြဲတမ်းနေရတာဖြစ်တယ်။လူဘွားရဲ့ပျော်ရွှင်ဆုံးဆိုတာတခြားလူကကိုယ့်ကိုပေးတဲ့အပျော်ကြောင့်မဟုတ်ဘူး။ကိုယ်ကတခြားလူကိုပေးတဲ့အပျော်ကြောင့်ဖြစ်တယ်။လူဘွားရဲ့အချမ်းသာဆုံးဆိုတာရွှေတောင်ကြီးတစ်တောင်ပိုင်ဆိုင်ထားတာမဟုတ်ဘူး။ရွှေတောင်ကြီးနဲ့ဝယ်ယူလို့မရနိုင်တဲ့အရာကိုကိုယ်ပိုင်ဆိုင်ထားတာဖြစ်တယ်။ကိုယ့်ကိုဘလောက်ကောင်းကြောင်မပြောပါနဲ့။လူတွေအလွယ်တကူမယုံတတ်လို့ပါ။ကိုယ့်ကိုဘလောက်ဆိုးကြောင်မပြောပါနဲ့။လူတွေအလွယ်တကူယုံတတ်လို့ပါ။အတင်းနေကြမှာတချို့ကပါဇက်ကူသုံးတယ်တချို့ကနားကိုသုံးတယ်ကံမကောင်းခြင်းဆိုတာစည်ရင်သွင်းစရာမလိုပဲလူတိုင်းတက်ရတဲ့အကြောင်းဖြစ်တယ်ဒီကြောင်းကိုအောင်းနိုင်သူဟာတန်မာထက်မြက်သူဖြစ်တယ်ဓမ္မဖတ်ဖို့အမှတ်စဉ်26စုံလန်းကိုဖြတ်တောက်နိုင်မှရှေ့လန်းကိုပို့တိုးရင်ပဲတချို့ချိန်မှာစုံလန်းကိုဖြတ်တောက်ရတဲ့တက်တီကိုကျွန်တော်တို့လိုးလာတယ်နောက်ဆုံးဖို့လန်းရှေ့မှန်းတည်နေရင်ရှိတိုးမဲ့ကျွန်တော်တို့ရဲ့ခြေလမ်းတွေတွန့်ဆုတ်သွားတတ်တယ်။နှေးသွားတတ်တယ်။တကယ်လို့နောက်ဆုံးဖို့လမ်းမရှိတဲ့အခါရှိတိုးဖို့ကျွန်တော်တို့ပိုအာယုံစိုက်လာတယ်။တိုးရတဲ့တတ္တိရှိလာတယ်။ဒါမှအောင်းနိုင်ခြင်းကိုရှာမှဖြစ်တယ်။လူတစ်ယောက်ဟာအလိုအပ်ခံရတဲ့အခါသူ့ရဲ့အသက်ရှင်နေနိုင်ခြင်းကပိုအသေးပြည့်စုံသွားတယ်။လူတွေဟာတခြားလူရဲ့လိုအပ်တာကိုခံနေကြတယ်။ဒါဟာလူသဘာဝဖြစ်တယ်လို့သူ့ရဲ့တန်ဖိုးကိုလည်းပြရာရောက်တယ်။တချို့ချိန်အခါမှာလူတစ်ယောက်ဟာအလိုအပ်မခံရတော့တဲ့အခါပြစ်ပယ်ခံရတဲ့အခါသူ့ရဲ့အသက်ရှင်နေထိုင်ခြင်းကအတိတ်ပဲမဲ့သွားတယ်လို့ခံစားတတ်ကြတယ်။ဒါကြောင့်မိသားစုတကယ်ချင်းမိတ်ဆွေတွေကိုငါတို့မင်းကိုလိုအပ်တယ်ဆိုတဲ့အကြောင်းကိုပြသပြောဆိုပါ။မျော်လင့်ချက်ထဲရှင်သန်နေမှအလင်းကိုတွေ့နိုင်မှဖြစ်တယ်။ လူအများကဘဝမှာအလင်းရောင်မရှိဘူးအလင်းမဲ့တယ်လို့ညှိတွားကြတယ်။ဒါကမျောလင်းချက်မရှိလို့မျောလင်းချက်မဲ့လို့ဖြစ်တယ်။ဘယ်လိုချိန်မျိုးမှာပဲဖြစ်ဖြစ်ဘယ်လောက်ပဲခက်ခဲတဲ့ဆင်းရဲဒုက္ခမျိုးမှာပဲဖြစ်ဖြစ်မျောလင်းချက်သာရှိခဲ့ရင်မျောလင်းချက်နဲ့ရှင်သန်ခဲ့ရင်အလင်းရောင်ကိုတွေ့မြင်ပြီးအဲ့ဒီအလင်းကသင်သားမှာအမြင်လင်းလက်နေမှာဖြစ်တယ်။ကြွေးခြင်းမှုဆိုတာဘဝရဲ့အကောင်းဆုံးရှင်သန်နေဖြစ်တယ်။ဘဝမှာချမ်းသာကြွယ်ဝအောင်လုပ်တဲ့နည်းမျိုးစုံရှိတယ်။ဒါပေမဲ့နေ့တိုင်းအောင်ကျွန်တော်တို့ ਨੇ တင့်တော်ခြင်းမှာတင့်တော်မယ်။နေ့တိုင်းနဲ့ချမ်းသာကြွယ်ဝအောင်ကျွန်တော်တို့လုပ်ခြင်းမှာအလုံးနိုင်မယ်။ဒါပေမဲ့တေချာတာကကျွမ်းကျင်မှုဟာဘဝရဲ့အကောင်းဆုံးရှင်သန်နည်းဖြစ်တယ်။လက်မှုပညာလေးပဲဖြစ်ဖြစ်ကျွမ်းကျင်ရင်အောင်မြင်မှုကိုမဟုတ်ချရနိုင်ပါတယ်။ဘသူ့ကိုမှအာမကူနဲ့ကိုယ့်ကိုအားကိုပါ။ပြဿနာခက်ခဲနဲ့ရင်ဆိုင်ရတဲ့အခါလူများဟာမိမိကိုယ်ကိုယုံကြည်မှုမိမိကိုယ်ကိုလေးစားမှုတွေမဲ့သွားတတ်ကြတယ်။ပြဒနာခက်ခဲကြောင့်လေပြူသွားတဲ့ကြတယ်။နောက်ဆုံးမှာဆင်းရဲဒုက္ခရဲ့ကြေးကျွန်းဖြစ်ရတယ်။လူတို့ချို့ကမိမိကိုယ်ကိုယုံကြည်မှုလေးစားမှုကိုထိန်းထားနိုင်ကြတယ်။ပြဒနာခက်ခဲကိုကောင်းငိတ်အရှုံးမပေးဘူး။နောက်ဆုံးမှာဆင်းရဲဒုက္ခကသူတို့ရဲ့ကြေးကျွန်းဖြစ်ရတယ်။ဒီလိုလူသားမျိုးကလူရဲ့ပင်ကိုပုံမြင့်မြတ်ပူတောက်ပြောင်စေတာကြောင့်လေးစားထိုက်သူဖြစ်တယ်။အပြေးမြန်ရသလိုတည်တည်ငြိမ်ငြိမ်နဲ့ပြေးတတ်ရမယ်။ဘဝဆိုတာအပြေးပြိုင်ပွဲတစ်ခုဖြစ်တယ်။ပြေးတာတိတ်မြန်ရင်ခန္ဓာရဲ့အလွယ်တကူရုပ်ရော်မယ်။ပြေးတာတိတ်နှင်းရင်နောက်ကျကျန်ခဲ့မယ်။လက်ခုလက်မှာနှုတ်ထွက်ရင်အရင်ကစိုးစားခဲ့သမျှအချီးနှီးဖြစ်မယ်။မပါဝင်တော့အောင်းနိုင်မှုအခွင့်အရေးလုံးဝရှိမှာမဟုတ်ဘူး။ကံကြမ္မာကိုပြောင်းလဲခြင်းရဲ့အရေးဆုံးကိုယ့်ကိုပြောင်းလဲနိုင်မှုအရေးကြီးတယ်။တူညီတဲ့ဘဝချင်းမှာနေထိုင်တဲ့မတူတဲ့လူနှစ်ယောက်ဟာမတူတဲ့ကံကြမ္မာကိုပိုင်ဆိုင်ထားကြတယ်။လူတွေရဲ့ကံကြမ္မာကိုဘုရားသခင်ဖန်တီးထားတာမဟုတ်သလိုတခြားလူရဲ့အဆုံးဖြတ်အောက်မှာလည်းရှိတာမဟုတ်ဘူး။ကိုကံကြမ္မာကိုကိုပဲပိုင်ဆိုင်တယ်။တကယ်လို့လူတယောက်ဟာကိုကံကြမ္မာကိုပြောင်းလဲခြင်းအရင်ဆုံးကိုယ့်ကိုပြောင်းလဲနိုင်မှုစူးစမ်းရမယ်။စိတ်နေစိတ်ထားကိုပြောင်းလဲမယ်။ဝန်းကျင်ကိုပြောင်းလဲမယ်။ဒါမှကံကြမ္မာကလည်းလိုက်ပြီးပြောင်းလဲနိုင်မှာဖြစ်တယ်။အကျင့်ဆိုတာကျွန်တော်တို့မွေးမြူထားတဲ့အရာဖြစ်တယ်။ဒါကြောင့်အကျင့်ကိုကျွန်တော်တို့ပြောင်းလဲနိုင်စွမ်းရှိတယ်။ကျွန်တော်တို့ဟာအမြဲတမ်းလုပ်တဲ့အလုပ်တစ်ခုဟာနေအကျင့်ဖြစ်ပြောင်းသွားတတ်ကြတယ်။အကျင့်ဖြစ်သွားပြီဆိုတော့လည်းအဲ့ဒီအကျင့်ရဲ့ထိန်းချုပ်တာကိုကျွန်တော်တို့ခံရတော့တယ်။ကျွန်တော်လူတိုင်းမှာတိမ်ငုံနေတဲ့စွမ်းရည်ကိုယ်စီရှိကြတယ်။အကျင့်ကိုကျွန်တော်တို့မွေးမြူနိုင်စွမ်းရှိရင်မကောင်းတဲ့အကျင့်ကိုလည်းကျွန်တော်တို့တွန်းလှန်ဖျက်ထုတ်နိုင်စွမ်းရှိတယ်။ပိုင်ဆိုင်တာကိုပဲကြည့်ပါ။ကို့မှာပဲရှိတာတွေအတွက်ဝမ်းနေမနေပါနဲ့။အောင်မြင်ခြင်းရင်ကို့ကိုအရင်လက်ခံတဲ့ရတယ်။ကို့ကိုအရင်အတည်ပြုတဲ့ရတယ်။လောကကြီးမှာလူတိုင်းအားနည်းချက်ချုံရင်းချက်ကိုယ်စီရှိကြတယ်။ကံကြမ္မာကိုလည်းညှို့ထိုးအပြစ်ပုံမချပါနဲ့။ကို့မှာမရှိတာတွေအတွက်ဝမ်းမနေပါနဲ့။ကိုယ်မှရှိတာတွေကိုပဲပိုကယူးဆိုင်ပြီးကိုယ့်ကိုအတည်ပြုလက်ခံပါမှန်ကန်တဲ့နေနဲ့တင်ကိုယ်တင်စမ်းစစ်ပါအရာအလုံးပြောင်းလဲသွားပါလိမ့်မယ်အမြဲတမ်းကိုယ့်ကိုတနာညတာနေရင်ကိုယ့်ကိုအထင်ကြီးတတ်မှတ်နေရင်တခြားလူရဲ့ရင်နဲ့တင်ဝင်နိုင်မှာမဟုတ်သလိုသိရင်လည်းတခြားသူဝင်ရောက်နိုင်မှာမဟုတ်ဘူးမှန်ကန်တဲ့နေနဲ့တင်ကိုယ်တင်စမ်းစစ်ပါဒါဟာသင်စိတ်သင်ခန္ဓာကိုပေါ်ပါပျော်ရွှင်စေသလိုအရာရာကိုလည်းအစဉ်ပြေချောမွန်ပြောင်းလဲစေပါတယ်ကျမဖတ်ဖို့အမစင်29ပြီးဆုံးသွားတဲ့စာမျက်နှာကိုပြန်လှန်ကြည့်မလှန်တာအကောင်းဆုံးပဲဖုံတလိတဲ့ကြောင့်မျက်စိစက်မှာစိုးလို့ပါတကယ်လို့ရွေးချယ်ခွင့်ရှိခဲ့ရင်အမုန်းနဲ့အချစ်တစ်ခုကိုအဆုံးမသတ်ပါနဲ့နောင်နာဆိုတာစိတ်ကိုအနှောက်ယှက်ပေးတဲ့ခံစားချက်တစ်မျိုးဖြစ်တယ်ဒါကြောင့်ဘယ်တော့မှနောင်နာမရပါနဲ့အချစ်ကမိအိမ်တငယ်ချင်းကအရေးဆိုရင်မင်းကြီးသွားတဲ့အခါတင်းပတ်လင်မှာအရေးတွေပဲကြံနေတာကိုတွေ့ရလိမ့်မယ်။တငယ်ချင်းဆိုတာနောက်ဆုံးချိန်ထိတင့်ကိုအားအိမ်နေပေးတဲ့သူဖြစ်တယ်။အချစ်ကထမင်းပြုံနဲ့တူတယ်။ရိုမန်တစ်ကထမင်းစပွဲကဘောကဟင်းနဲ့တူတယ်။စားလုံးနေချိန်မှာလူတွေကထမင်းစားကြတယ်။ဒါပေမဲ့ဘိုင်လဲဝါရောလူတွေကဟင်းကောင်းမကောင်းဆိုတော့ပဲဆွေးနွေးကြတယ်။စားခဲ့တဲ့ထမင်းပြုံရဲ့အရာတော်တော့ဘယ်သူမှသတိမရကြဘူး။ဘယ်သူမှကိုယ့်ကိုစိတ်ရှုပ်စိတ်နှောက်ယှက်ပေးနေတာမဟုတ်ဘူးကိုကတခြားလူရဲ့စကားတခြားလူရဲ့အပြုမူနဲ့ကိုယ့်ကိုစိတ်နှောက်ယှက်ပေးနေတာဖြစ်တယ်အောင်မြင်တဲ့လူတိုင်းမှာစတင်ခြင်းဆိုတာရှိတယ်စတင်ရတဲ့သူကမှအောင်မြင်တဲ့လမ်းကိုရှာတွေ့မှာဖြစ်တယ်ဒီမှာကြပန်းတိုင်းရှိသူအဝေးကိုလှမ်းမြင်တဲ့သူတွေကိုလောကရအမြဲလမ်းဖယ်ပေးတယ်ပဝင်းကျင်ကကိုယ့်စိတ်အလိုတိုင်းဖြစ်နေမှာမဟုတ်ဘူးအစိုးမြင်သူကပဝင်းကျင်ရဲ့အထင်ချုပ်ကိုခံရတယ်အကောင်းမြင်သူကပဝင်းကျင်ကိုထိန်းချုပ်တယ်။မနာလိုဝင်တူတယ်ဆိုတာဓာတ်တလနဲ့တူတယ်။ တခြားသူရဲ့နောက်ကျောကိုထိုးရင်ထိုးမထိုးရင်ကိုယ့်ရင်ကိုကိုပြန်ထိုးတယ်လူဘဝ3ခုနံပါတ်1တကားပိတ်တရမယ်မနေ့ကနေ့မနေ့ပြန်ရတဲ့ကောင်းတဲ့ချက်ကိုပိတ်ပြီးဒီကနေ့တိုင်းကိုကောင်းကောင်းမွန်မွန်ဖြတ်ကျော်တရမယ်ဒီကနေ့တိုင်းကိုကောင်းကောင်းမွန်မွန်ဖြတ်ကျော်ရနေအတူတူဖြစ်တယ်နံပါတ်2တွက်ချက်တရမယ်ကိုယ့်ရဲ့ပြောချင်ခြင်းနဲ့ကိုလုံးတဲ့မှန်ကန်တဲ့အလုပ်ကိုတွက်ချက်တရမယ်။ပြောချင်ခြင်းကိုတွက်ချက်လေးကိုယ့်ကိုပြောရွှင်လေးဖြစ်စေသလိုမှန်ကန်တဲ့အလုပ်ကိုတွက်ချက်လေးကိုယ့်ကိုယုံကြည်မှုတွေရှိစေလေးဖြစ်တယ်။နံပါတ်3လက်လွတ်တရမယ်။လက်လွတ်တရမယ်ဆိုတဲ့စကားကအရင်ဆုံးလက်လွတ်တမ်းမှနောက်ဆုံးကရမှာဖြစ်တယ်။လောကမှာရှိတဲ့အရာတချို့ကလက်လွတ်တမ်းမှပိုင်ဆိုင်ရတယ်။ဒါမှမဟုတ်လက်လွတ်ပြီးမှပိုင်ဆိုင်ရတယ်။နည်းနည်းလေးမှလက်မလွတ်တတ်ပဲအရာရာကိုပိုင်ဆိုင်ခြင်းလို့မရနိုင်ပါဘူး။စကား3ကိုနံပါတ်1ထားလိုက်တော့ဘယ်လို့မှပြောင်းလဲလို့မရတဲ့ဖြစ်ရပ်မှတစ်ခုအတွက်အကောင်းဆုံးနည်းကအဲ့ဒီဖြစ်ရပ်ကိုလက်ခံတာပဲဖြစ်တယ်။နံပါတ်2ကိစ္စမရှိဘူး။ဘာပဲဖြစ်နေဖြစ်နေကိစ္စမရှိဘူးလို့ကိုယ့်ကိုပြောတတ်ရမယ်။မှတ်ထားရမှာအပြည့်သဘောဆောင်တဲ့အကောင်းမြင်တဲ့စိတ်ဓာတ်ဟာပြဿနာတိုင်းကိုဖြေရှင်းနိုင်တဲ့အခက်အခဲတိုင်းကိုအောင်မြင်နိုင်တဲ့ပထမခြေလှမ်းဖြစ်တယ်ဆိုတော့ပဲ။နံပါတ်3ပြီးသွားမှာပါ။မိုးတွေဘလောက်ကြီးရွာပါစေ။ဘယ်နည်းဆက်တိုက်ရွာပါစေ။မိုးဆဲပြီးနေအောင်ဖျားမဲ့ရရှိတယ်ဆိုတော့ယုံကြည်ထားမယ်။မိုးတွေအမြဲမအုံနိုင်ပါဘူး။မိုးအုံလိုက်နေသားလိုက်နဲ့တဘာဝကဒီတိုင်းပဲဖြစ်တယ်။ဘဝဟာလည်းဒီတိုင်းပဲဖြစ်တယ်။ပျော်ရွှင်ခြင်း3မျိုး။1သူတော်ကိုကူညီတဲ့ပျော်ရွှင်ခြင်း2ရောင်ရဲတဲ့ပျော်ရွှင်ခြင်း3ပြောစရာကိုရှောင်ပွေတတ်တဲ့ပျော်ရွှင်ခြင်းတနည်းပြောရရင်အစဉ်ပြေခြင်းသူတစ်ပါးကိုကူညီပြီးပျော်ရွှင်ခြင်းကိုရှာတတ်ရမယ်အစဉ်သိပ်မပြေခြင်းရောင်ရဲခြင်းနဲ့ပျော်ရွှင်ခြင်းကိုရှာတတ်ရမယ်အခက်အခဲကြုံခြင်းအခက်အခဲကြောင့်ဒီပျော်ရွှင်ခြင်းကိုရှာတတ်ရမယ်မလုံသင့်တဲ့၃ခု၁တခြားသူရဲ့အမားနဲ့ကိုယ့်ကိုအပြစ်မပေးနဲ့လက်တွေ့ဘဝမှာလူအများစုဟာပင်ပန်းတယ်ဟုမကြောက်ကြဘူးတိမ်မမကြောက်ကြဘူးဘလောက်ပဲလေးတဲ့ဝန်ဖြစ်ဖြစ်ထမ်းရမှာမကြောက်ကြဘူးဘာခက်ခဲပဲဖြစ်ဖြစ်မတွန့်ဆုတ်ကြဘူးဒါပေမဲ့အမားအယွင်မတရားခံရတာကိုတော့မခံနိုင်ကြဘူးအမားယွင်မတရားခံရတယ်ဆိုတော့ကိုလို့တော့မဟုတ်တဲ့တခြားလူလို့တဲ့အမားတွေဖြစ်တယ်အဲ့ဒီတခြားလူလို့တဲ့အမားနဲ့ကိုယ့်ကိုအပြစ်မပေးနဲ့နံပါတ်2ကိုယ့်အမားနဲ့တခြားသူကိုအပြစ်မပေးနဲ့ကိုမတရားခံရတယ်လို့တခြားလူကိုလည်းမတရားဆက်ဆံနေဒါဟာတခြားလူကိုထိခိုက်နာကျင်စေတဲ့နည်းတူကိုယ့်ကိုယ်လည်းပြန်ထိခိုက်နာကျင်စေတယ်။နံပါတ်3ကိုယ့်အမားနဲ့ကိုယ့်ကိုယ်ကိုအပြစ်မပေးနဲ့။လူကောင်းဆိုတာပါလေ။တကယ်လို့လူတယောက်ကိုအလုပ်ဆယ်ခုလုပ်ခိုင်းနေအလုပ်ခုနှစ်ခုရှစ်ခုကိုသူမမှန်ကန်ကန်လုပ်နိုင်တယ်။ဒါဆိုသူဟာလူကောင်းဖြစ်တယ်။ဒီစကားထဲမှာနောက်ထပ်အဓိပ္ပာယ်တစ်မျိုးဖွင့်ထားတယ်။လူကောင်းနဲ့အမားလုပ်နိုင်တယ်။ဒါကြောင့်လူကောင်းအမားလုပ်တာကိစ္စမရှိဘူး။ဘယ်လောက်ပဲကြီးတဲ့အမားဖြစ်ဖြစ်ကိစ္စမရှိဘူး။ဒါပေမဲ့အမားလို့မိတာနဲ့အမားရဲ့ရင်းမြစ်ကိုရှာတတ်ရမယ်ပြုပြင်တတ်ရမယ်သင်ခန်းစာယူတတ်ရမယ်ပြောင်းလဲတတ်ရမယ်ကိုမားနဲ့ကိုကိုကိုအပြစ်မပေးနဲ့အဲ့ဒီအမားကိုဘလို့ပြုပြင်ပြောင်းလဲရမလဲဆိုတော့ပဲတွေးပါဘဝပျော်ရွှင်နည်းများတပျော်ရွှင်တဲ့အရာတွေကိုစုဆောင်းပါပျော်ရွှင်ခြင်းဆိုတော့ကိုကိုချစ်ခြင်းတစ်မျိုးပါပဲကိုအတွက်ပျော်ရွှင်တဲ့အရာတွေကိုစုဆောင်းပါတို့လောင်ပါဒီနေ့မှဖြစ်ပျက်ခဲ့တဲ့ပျော်ရွှင်စရာ၅ခုမှတ်သားပါမှတ်သားထားတဲ့ပျော်ရွှင်ခြင်းတွေကိုမှတ်စုစာအုပ်မှာညှက်ထားပါစိတ်ညစ်ဝမ်းနေတဲ့အခါဒါမဟုတ်လိုအပ်တဲ့အခါပျော်ရွှင်ခြင်းမှတ်စုကိုထုတ်ဖတ်ပါနှွေးထွေးတဲ့ပျော်ရွှင်ခြင်းတွေကိုအသည့်တစ်ဖန်ပြန်ခန်းစားမိပါလိမ့်မယ်နေကြည်နူးဂယုစိုက်တဲ့စကားကိုပြောပါလူတိုင်းလူတိုင်းကြည်နူးတဲ့စကားဂယုစိုက်တဲ့စကားကိုနှစ်သက်ကြတယ်လိုအပ်ကြတယ်ဂယုစိုက်တဲ့စကားတခေါ်ဟာတဲကရာရကအိုအီစစ်နဲ့တူတယ်တိကတရားရတဲ့စိတ်ဝိညာဉ်ကိုနှစ်သိမ့်ပေးနိုင်သလိုလူစိတ်ကိုလည်းလန်းဆန်းပျော်ရွှင်စေတယ်။၃လန်းကိုယ်ပတ်သွားပါ။ပုံဝင်ခြင်းတက်ကသစ်လင်တွေအတေတွေကိုရစေတယ်။တခါမှမမြင်မှုခဲ့တဲ့ရှုမြင်ခွင့်တွေကထူးဆန်းအံ့ဩမှုတွေကိုအများဆုံးပေးနိုင်တယ်။လမ်းတွေလမ်းမြောင်တွေကိုယ်ပတ်ဝင်းကြည့်ပါ။အဝေးဘေးလမ်းမကိုဆုံးခွာပြီးအယောင်ဆုံးနဲ့မြို့လမ်းလေးတွေရှောက်ကြည့်ပါ။သွားမယ့်နေရာရဲ့၁ကီလိုမီတာအလိုမှာကားရပ်ပြီးလမ်းဆင်းရှောက်ကြည့်ပါ။လမ်းမရအလှပါရရှုခင်းနေကိုခံစားမိပါလိမ့်မယ်။၄အေးမပါတဲ့အလုပ်ကို တမင်လောက်ပါတကယ်လို့သင်လမ်းလျှောက်တဲ့ရင်သင်ကားရပါလိမ့်မယ်တကယ်လို့သင်စကားပြောတဲ့ရင်သင်သချင်းဆိုတတ်လိမ့်မယ်ဘဝဆိုတာအရေးမပါညီးငွေးတဲ့အရာတွေနဲ့ပြည့်နှံ့နေပါတယ်ဒါပေမဲ့အဲ့ဒီအရာတွေကိုနှက်တတ်တဲ့ခံစားချက်နဲ့ခံစားခဲ့ရင်တမင်ယိုးလို့နေဆိုတဲ့အရာမှာတော့သိလွင်ခြင်းတွေရှိနိုင်ပါတယ်ဥမာမနေ့အရာထားရင်ကိုပြေးပုံဝင်ခြင်းရလူကိုကောင်းတော့မနဲ့ခင်းပါလို့နှုတ်ဆက်မယ်တော်တိုက်ချိန်မှာမှန်နေရကိုပုံရည်ကိုပြုံးပြမယ်။ဒါမှမဟုတ်အရင်မပေါ်တဲ့အိမ်လုပ်တွေကိုနှစ်နှစ်သက်သက်နဲ့လုပ်မယ်။ငါမှတ်စုရေးပါ။တွေးတွေးချင်းဆိုတာဗုဒ္ဓံနဲ့ယရနာလို့သင်ထင်မိမှာမဟုတ်ပါဘူး။သိစိတ်တဲ့အရာတွေကိုခြာရေးပြီးထွက်ပေါက်ပေးပါ။ကြပြတို့လေးဖြစ်ဖြစ်ရိုးရှင်တဲ့ဝါကြဖြစ်ဖြစ်သင်တွေးတွေးမိတာတွေကိုခြာရေးပါ။သင်နှစ်တက်တဲ့ပုံစံအတိုင်းစိတ်ကြိုက်ရေးပါ။နေ့စဉ်ဘဝကိုရေးမှတ်ခြင်းဖြင့်သင်တွေးတွေးမှုတွေကိုပိုတိုးတက်လာပါလိမ့်မယ်။6. မလိုတဲ့ပစ္စည်းတွေလက်ဆင့်ကမ်းပါဆုံးရှုံးသွားတဲ့ຢာတွေကိုပြန်လိုချင်စိတ်ရှိမရှိစည်ရင်တစ်ခုပြုစုပါမလိုတဲ့ပစ္စည်းဥမာဘောဘင်ပိုစတာစက်ကူပုံလိပ်စာကတ်စရတွေကိုတသက်စီခွဲပြီးတင်ထားတဲ့နာတင်ထားပြုပြင်ရရှိတာကိုပြုပြင်ပြည့်တဲ့နာကိုပြက်ပါမလိုတဲ့ပစ္စည်းတွေကိုလက်ဆင့်ကမ်းပေးဝေတာဟာလည်းအနုပညာတစ်မျိုးဖြစ်တယ်9မိသားစုနဲ့မိဘတွေနဲ့တမိုင်းအကြောင်းစကားလက်စုံပြောပါသင်ပေးရအနီးကပ်တဲ့ဆွေမျိုးသားချင်းကိုဂရုစိုက်ပါအချင်းချင်းကြားသံယောချင်းကိုတန်ဖိုးထားပါမိသားစုတိုင်းဝိုင်းကိုချစ်ခင်ပါမိသားစုတမိုင်းအကြောင်းပြောဆိုမေးမြန်းပါမိသားစုနဲ့ပတ်သက်တဲ့ရုပ်ပုံတွေကိုပုံဖော်ရေးဆွဲပါမိဘတွေရဲ့တပ်ပုံငယ်ဘဝပုံတွေကိုကူးယူပြီးလွယ်ကူတဲ့စကားလုံးတွေနဲ့ပုံဖော်ပါမိသားစုချင်းချင်းပုံနီးကပ်တွေ့တာပါလိမ့်မယ်8ကိုကိုတိုင်းအတွက်အလုပ်တစ်ခုလုပ်ပါဘလို့အကြောင်းပြောချက်နဲ့ဖြစ်ဖြစ်သင်နေစဉ်ဘဝကိုပျော်ရွှင်ခြင်းတန်စီနေနဲ့ပြည့်နေပါစေကိုယ်ကိုအံ့ဩထူးဆန်းအောင်လုပ်ပါကိုယ့်ကိုယ်ကိုပွေဖက်ပါတိုးရင်းညာရှိရင်ပျော်ရွှင်ခြင်းဆိုတာရှိပါတယ်ကိုကိုတိုင်းအတွက်အလုပ်ချင်တာတွေကိုစရင်ပြုပါဥမာစိတ်ဝင်စားစရာကောင်းတဲ့အလုပ်ရှားမှုတစ်ခုကိုအားလက်ချင်းရှိတာနဲ့လုပ်တာမျိုးနေတိုင်းကိုယ့်ကိုလက်ဆောင်တစ်ခုပေးတာမျိုးဥမာရေစိမ်းတာဖြစ်ဖြစ်နေ့တက်တဲ့သချင်းဝေကိုနားထောင်တာဖြစ်ဖြစ်ဒါမဟုတ်ကိုမားလုပ်ခဲ့မိတာကိုကိုယ်တိုင်းခွင့်လွှတ်တာမျိုးဖြစ်ဖြစ်ကိုတမင်းနေအချိန်နဲ့လှပါတဲ့အရာကိုခံစားပါစိတ်ကိုဖြေလျှော့ပြီးတမင်းနေအချိန်နဲ့ဘဝရင်းကတူတောင်းသေးငယ်တဲ့အရာတွေကိုခံစားကြည့်ပါဥမာပန်းရံတဲ့ကိုရှူရှိုက်တာမျိုးကြည်လင်တဲ့ကံရည်ပြင်ကိုကြည်တာမျိုးနေဝင်နေထွက်ချိန်ကိုခံစားတာမျိုးတောအုပ်ရဲ့ရနဲ့နှွေးထွေးတဲ့ရောင်ကြီးအေးမြတဲ့လေပြည်လှပါတဲ့တက်တက်စရတွေကိုခံစားကြည့်ဖို့ကိုယ့်ကိုယ်ကိုအချိန်တမင်းနေပေးပါ10နေ့ရက်တိုင်းကိုစမ်းသင့်ပါအရာရာကိုစမ်းတင်နေပါလေစိတ်ခံစားချက်နောက်လိုက်ပြီးနှကန်းတွေကိုအယောင်ပြောင်းဆိုးနိုင်တယ်ရေမွေးပြောင်းသုံးနိုင်တယ်စပင်ပုံပြောင်းနိုင်တယ်ဒါမှမဟုတ်အဝေးစားကိုတခြားစတိုင်ပြောင်းလဲဝတ်ဆင်တာမျိုးလုပ်နိုင်ပါလေ30မိသားစုပုံတွေရိုက်ပါမိသားစုနဲ့အတူနေရခြင်းတွေကိုတန်ဖိုးထားပါနေ့စဉ်နေ့တိုင်းမိသားစုမှတ်တရပုံရိပ်တွေကိုကင်မရာနဲ့မှတ်တမ်းတင်ပါအဝေးတနေရာစီခွဲခွာနေကြတဲ့ဆွေမျိုးသားချင်းတွေနဲ့လည်းဒီလိုအချိန်မှာတွေ့ဆုံနိုင်ပါလေ12ကိုယ့်ကိုအိမ်ချစ်တဲ့အကြောင်းပြချက်တခုခုပေးပါကိုအခန်းကိုအိမ်ကိုအပြောင်းလဲပြင်ဆင်တာမျိုးနဲ့စိတ်ပြေအောင်ဖြေလျှော်နိုင်ပါလေကိုပဝင်းကြီးကိုအပြောင်းလဲနည်းနည်းပေးပါဥမာခေါင်းလောင်းလေးချိန်တာဖြစ်ဖြစ်အလားမွေးငါးကလေးတခုထားတာဖြစ်ဖြစ်တပ်ပုံးပကြီးပန်းအယုတ်ဒါမဟုတ်ပြက်ကလေးနေနဲ့ပြင်ဆင်တာပဲဖြစ်ဖြစ်တောက်ပါတဲ့နေအောင်လှောက်ပါတဲ့ရှူကင်းအတွက်ရင်းဝင်ပတင်းကိုဖွင့်ပေးနိုင်ပါလေ13 shopping ထွက်ပါလှပါတဲ့အရာတွေကိုခံစားဖို့ဝယ်စရာမလိုပဲငေးလို့ရတဲ့ဆိုင်တွေကိုလှည့်ပတ်ပါဥမာပကြီးပြာခန်းရှင်းအောင်ပစ္စည်းဆိုင်ယရနာဆိုင်ပြတိုင်းစားဥဆိုင်အကြမ်းမင်းဘူးတူတာတွေရသလိုစိတ်ကိုလည်းကြည်နူးစေနိုင်ပါတယ်14စိတ်ဝိညာဉ်ကိုတန်ဆင်းနေတဲ့စေကြောပါစိတ်ကိုဖြည့်လျှော့စေတဲ့တန်ဆင်းပါတဲ့အခွေဝဲပါလိုင်းပုတ်တန်ဖြစ်ဖြစ်ရေးစည်းတန်ပဲဖြစ်ဖြစ်ဒါမှမဟုတ်နှစ်သက်တဲ့တခြင်းနှစ်သက်တဲ့အစိုးရတဲ့တခြင်းကိုဖွင့်ပြီးအားရပါရလိုက်ဆိုပါ15ဟာစာရီစူဆောင်ပါဒီမောခြင်းရာကူးဆက်တတ်တဲ့ယောဂဖြစ်တဲ့ဒီမောစရာတွေကဘယ်ချိန်မှဖြစ်ဖြစ်ဘဝကိုအင်းအားဖြစ်စေတယ်ကာတွန်းစာအုပ်ဟာတာကွေဟာတာကာတွန်းစာအုပ်ဟာတာရုပ်ရှင်တွေကိုစူဆောင်ပါဟဲ့ပပဒီမောခြင်းတဲ့ခါဒါတွေကိုအသုံးဝင်တဲ့ပလဲလို့ရတဲ့ပစ္စည်းတွေအဖြစ်အသုံးပြုပါ16စင်းမြင်းတပြေရေချိုးပါနေတိုင်းရေချိုးခြင်းဖြင့်ခန္ဓာကိုယ်လန်းဆန်းစေသလိုပျော်ရွှင်မှုကိုလည်းဖန်ဆင်းနိုင်တယ်ကြည်တဲ့ရေမွေးရစချာတာဖြစ်ဖြစ်ပြောင်းနိုင်လေထုံတာဖြစ်ဖြစ်တခြင်းလေးပွင့်တာပဲဖြစ်ဖြစ်ပန်းနေထိုးတာပဲဖြစ်ဖြစ်မ ကဝင်းကြီးကိုကြည်နူးအောင်ဖန်နေနိုင်တယ်ဒါမဟုတ်မတူတဲ့ຢာစီမှာ क्वे ပြားတဲ့ဆက်ပြားအယောင်ပုံစံတွေကိုကြောင်းလဲသုံးပြုနိုင်ပါတယ်စက်ခွန်စိတ်ငြိမ်ငြိမ်ကိုခံစားပါလူတွေဟာလက်ခုပ်ဩပါအတန်ကြာမှာပဲဖြစ်ဖြစ်စိတ်လှုပ်ရှားတာပဲဖြစ်ဖြစ်စိုးရိမ်ပူပန်တာပဲဖြစ်ဖြစ်စူပူတန်တွေပဲဖြစ်ဖြစ်အဲ့ဒီຢာတွေခံစားပြီးတဲ့နောက်မှာစိတ်ဖြေလျှော့ဖို့အနာယူဖို့လူကိုလိုအပ်တယ်ဒီလိုအချိန်မှာရေစိမ့်တာအရာပေါ်မှာဆောင်းတုံးနဲ့ဇိမ်ယူတာလက်ချက်တပီးနဲ့တက်တဲ့တခြင်းကိုနားထောင်တာမျိုးလုပ်နိုင်ပါတယ်။ဇူညာချုပ်ရဲ့နေ့စဉ်ဘဝကနေခဏခွဲထွက်ပြီးစိတ်ငြိမ်ခြင်းကိုခံစားနိုင်ပါတယ်။ဆက်ရှိမျော်လင့်ချက်ဘန်တိုက်ထားပါ။ကိုလှုပ်ခြင်းနဲ့ဖြစ်ခြင်းနဲ့ကိုယ့်ကိုပျော်ရွှင်စေမယ့်အချက်၁၀ချက်ကိုချရေးပါ။အဲဒီနောက်လက်တွေမကြလဲကိုယ့်ကိုပျော်စေနိုင်မယ့်စိတ်ကူး၁၀ခုကိုချရေးပါ။ပြီးတော့အဲ့ဒီဆောင်ရွက်နေ့ရက်ကိုမျော်လင့်ချက်ဘန်တိုက်တွေထည့်ထားပြီးအခွင့်ရအောင်စိတ်ပါလပါလှုပ်ပါစကုတဘောတရားကိုပွေဖက်ပါတဘောတရားဟာလှပတဲ့ပြက်ကလေးတစ်ခုဖြစ်တယ်လူမျိုးစောင်းရည်လေးတွေမှာထူးဆန်းအံ့ဩခြင်းနေနဲ့ပြည်နေတယ်တဘောဝါပေးတဲ့အလှတရားတွေကိုခံစားဖို့မှန်ပြောင်းလို့မယ်စောင်းဘော်ပင်လို့မယ်ကင်မရာလို့မယ်ဗန်းညာလေးမှာလမ်းလျှောက်ရင်းနဲ့လဲကိုဘေးပဝင်ခြင်းဟာရှုခင်းအလှတွေကိုခံစားနိုင်ပါတယ်20ကိုကိုယ်တိုင်းနဲ့ချိန်တွေ့ပါကိုကိုလူငယ်နာဟာအုံနောက်ကိုကြည်လင်လန်းဆန်းစေတယ်။နေတိုင်းထိတွေ့နေတဲ့ပုံဝင်ခြင်းကခဏခွဲထွက်ပြီးတယောက်တည်းခီးထွက်ပါ။တခါမှမရောက်ဘူးတဲ့နေရာတွေစီလဲပတ်ပါ။မရင်းနေတဲ့လူပုံဝင်ခြင်းရှုခင်းနေတယ်ပျော်ဝင်ခံစားပါ။